မြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေတွေကအမေရိကန်ပြည်ထောင်စုရဲ့အမျိုးသားလုံခြုံရေးကိုဆက်လက်ချိန်ချောက်နေဆဲဖြစ်တာမို့မြန်မာနိုင်ငံနဲ့ပတ်သက်ပြီးအရေးပေါ်အခြေအနေဆက်လက်ထားရှိကြောင်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ကလွှတ်တော်ကိုအကြောင်းကြားစာပေးပို့ပြီးသက်တမ်းတိုးလိုက်ပါတယ်။ဖေဖော်ဝါရီလ၁ရက်နေ့အာဏာသိမ်းပြီးနောက်ပိုင်းအခြေအနေတွေဟာအမေရိကန်ပြည်ထောင်စုရဲ့နိုင်ငံခြားရေးမူဝါဒနဲ့အမျိုးသားလုံခြုံရေးအတွက်ဖြစ်နေကြမဟုတ်တဲ့အတိုင်းအတာအလွန်ဆက်လက်ချိန်ချောက်နေတုံးပဲဖြစ်တယ်လို့အကြောင်းကြားစာမှာဖော်ပြထားပါတယ်။ဒါကြောင့်2021ခုနှစ် February 10ရက်နေ့မှာကြေညာခဲ့တဲ့အမျိုးသားအရေးပေါ်အခြေအနေက2022 February 10ကနေဆက်လက်တက်ရောက်မှုရှိစေရမယ်လို့သမ္မတ Biden ကတနင်္လာနေ့မှာပေးပို့အကြောင်းကြားခဲ့တာပါ။ထိုင်းနိုင်ငံအခြေစိုက်နိုင်ငံရေးသမားများကူညီစောင့်ရှောက်ရေးအသင်းရဲ့အလို့ရအာဏာသိမ်းပြီးနောက်ပိုင်း2022 February 9ရက်နေ့အထိအသက်ခံရသူ1500ကျော်နဲ့အဖမ်းခံရသူ12000ကျော်ရှိနေပါတယ်။